ရင်ဖွင့်လာပို့လာကြတဲ့ပြည်သူတွေရဲ့မှာရဲစစ်တပ်ဆက်တဲ့နိုင်ငံဝန်ထမ်းတွေပါနေတဲ့အတွက်လုံခြုံရေးအနေအကိုစိုးရိမ်နေဆိုရင်နာဖဥက္ကဋ္ဌထံတိုက်ရိုက်လိမ့်မှုတာမျိုးမဟုတ်ဘဲ88မျိုးဆက်ចောင်းသားတွေကိုလိမ့်မှုပြီးတော့တင်ပြနိုင်တဲ့အကြောင်း88မျိုးဆက်ចောင်းသားတွေကဒီစာတွေကိုအနေရကင်းရှင်းအောင်လို့ဆက်လက်တင်ပြပေးသွားမယ်လို့88မျိုးဆက်ចောင်းသားတွေက RFA ကိုပြောဆိုပါတယ်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကတော့ရရှိတဲ့စာတစံကိုရှင်းပြပြီးတော့အခုလိုပြောပါတယ
်ကျွန်တော်ရဲတပ်သားပြောက်လက်ရှိတောင်ထမ်းဆောင်နေတဲ့ရဲတပ်သားပြောက်ကကြီးထားပါတယ်ဒါကသူကမြစ်တာရဲခံထားတယ်ကဘာဖြစ်လို့လဲဆိုတော့သူကလက်ရှိဝန်ထမ်းနဲ့ဖြစ်နေတယ်အာဏာပိုင်ဖွဲ့စည်းပေါ့နော်ဒီလက်နက်ကိုင်ဖွဲ့စည်းတဲ့လူလည်းဖြစ်နေတဲ့အတွက်ကြောင့်မလို့သူကလုံခြုံရေးရသူ့ကိုထိန်းသိမ်းပြီးပါနာမည်လေးကိုထိန်းသိမ်းပြီးပါဆိုပြီးတော့ပြောထားပါတယ်အဲ့မှာဘာရေးထားတယ်လဲဆိုလို့ရှိရင်သူတို့ရဲတပ်ရင်းနေမှာနေထိုင်ရတဲ့ဘဝတွေကအလွန်တရာမှဆုတ်ပြက်လုံချာနေပြီးတော့ပေါ့ဗျာရဲတပ်သားတွေရရလာခံနေမလောက်ဘူးပေါ့အရက်ထဲမှာလည်းဒူတကာရဲတွေလာပြီးဖြစ်ဆိုလို့ရှိရင်ပေါ့ဗျာအာငါတို့ကျန်နေဘာနဲ့ငွေညစ်တောင်းအောင်မလဲဆိုရင်အကြည့်နဲ့ကြည့်တဲ့ကြောင်သူခံရတယ်ပေါ့သို့တော်လည်းပဲတာကောင်းစားကြီးကြီးတွေစီးလာပြီးတော့မှပေါ့ဗျာတပိဒရန်လုံချုံအကြည့်ဝနဲ့လာနေတဲ့လူကြီးမင်းများကိုသူတို့ကဒီကဒူတီကြတဲ့အချိန်သွားဆောင်ရလို့ရှိရင်အိမ်မှာမရှိမဲ့ရှိရလို့လားယူနီဖောင်းအစုပ်တွေကြတဲ့အကောင်းဆုံးရွေးပြီးတော့မှသွားရတယ်ဆိုတဲ့အကြောင်းကိုရေးထားတယ်။ရဲတပ်သားတွေရဲ့မိသားစုတွေဟာလည်းနှလုံးသုံးလုံးဂိုင်လို့သူတို့ကိုယ်တိုင်ဖမ်းနေပေမဲ့လည်းသူ့ရဲ့ဇနီးမယားတွေကိုယ်တိုင်နှလုံးသုံးလုံးလောကထဲမှာရှိနေရတယ်။ဒါဟာလည်းစောင့်နေမပြေလည်မှုကြောင့်ဖြစ်နေတယ်ဆိုတဲ့ဟာကို तू က88ကိုတိုက်ရိုက်တယ်ရင်ဖွင့်လာကြအဲ့ဒါကြတော့အဲ့တော့ကျွန်တော်တို့ကအဲ့လိုစာလို့တွေအများကြီးရတယ်ကြ။အဲ့တော့ကျွန်တော်ဒီနေရာမှာပြောချင်တာကအကယ်၍များကိုလက်ရှိအုပ်ချုပ်နေတဲ့နာဖအစိုးရရင်ဖွင့်ဖို့ခက်ခဲနေမယ်ဆိုလို့ရှိရင်ကျွန်တော်88မျိုးဆက်ចောင်းသားများကိုတိုက်ရိုက်စာရေးပါပြောပါကျွန်တော်တို့ကအဲ့ဒီလက်တာတွေရဲ့မှာတစ်ဆင့်ကျွန်တော်တို့ကလူတန်းစားအလွှာအသီးသီးရဲ့ဒိတ်ကြနေလူမှုဘဝတွေရဲ့တိုင်းပြည်ရဲ့အခက်ခဲတွေအားလုံးကိုကျွန်တော်တို့စာတန်းတစ်စောင်ပြုစုပြီးတော့ကျွန်တော်တင်ပေးပါမယ်ဒီစာလေးရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ထိန်းသိမ်းပေးပါမယ်လုံခြုံစိတ်ချစွာထိန်းသိမ်းပေးပါမယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်တယ်ပေါ့နော
်88မျိုးဆက်တွေလက်ခံရရှိတဲ့စာရီတွေမှာဗမာအများစုနေထိုင်တဲ့ပြည်မကစာရီသာမကပဲတိုင်းရင်းသားဒေသတွေကပေးပို့တဲ့စာရီပါပါဝင်ပါတယ်။ချင်းပြည်နယ်ကစာရီသံကိုတော့အခုလိုကြားကြရပါမယ်
။ကိုကျော်မှုကြီးတန်းရှိရှင်။ကျမသည်ကြီးတဲ့မျိုးပေါ်မူလာတန်းကျောင်းဆရာမတယောက်ဖြစ်ပါသည်။ယခုအခါနည်းနည်းကျောင်းတက်စချိန်တွင်38ပြားမင်္ဂလာတရားကိုကလေးငယ်များအားမစိုးမနေရညွှန်ကြားချက်ဖြင့်စီဆိုနေကြရပါသည်။ဒီ38ပြာမင်္ဂလာသည်ဗုဒ္ဓဘာသာတရားနှင့်ဆက်စပ်နေကြောင်းနောက်မှသိရှိရပါသည်။တို့ပါ၏သမားနှင့်တကွခလေးများသည်ခရိယန်ဘာသာဝင်များဖြစ်ကြပါသဖြင့်လွန်စွာမှအခက်အခဲကြုံတွေ့နေရပါသည်။တို့ဖြစ်၍ပညာရေးနှင့်ဘာသာရေးကိုစီစားခွဲခြားပေးရန်နှင့်လွတ်လပ်စွာမိမိယုံကြည်သံဘာသာတရားကိုခိုးဝယ်တည်ခွင့်ပြုရန်ကြိုးစားပါသည်။စီတိန်မြို့
။ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကလည်းထူးခြားတဲ့စာတစောင်အကြောင်းကိုအခုလိုပြောပြပါတယ်
။ခလေးမလေးတယောက်ကရေးပေးလိုက်တာဗျ။သူကအပြီးသားကြတော့သူ့ရင်ခွင်လောက်ရေးပြီးတော့အသက်14နှစ်ပဲရှိသေးလို့မှတ်ပုံတင်တော့မရှိသေးလို့မှတ်ပုံတင်တော့မှထည့်မရေးပါဘူးဒီလိုလာတာဟုတ်။အဲ့တော့သူကဘာလဲဆိုတော့သူ့အဖွားနဲ့သူနဲ့နှစ်ယောက်ပဲနေရတယ်တဲ့။နှစ်ယောက်ပဲရှိတဲ့နေရာမှာမနဲ့ကိုသူစာကကျွန်တော်တို့မျောလင့်ထားသလိုဒီလျှောက်သွားလိုမျိုးစာစာဘုံလိုမျိုးမဟုတ်ဘူးဗျ။သူစာမျက်နှာနဲ့ထူးခြားတာကကျွန်တော်တို့ငငယ်ကဈေးစရင်မှတ်သလိုပေါ့ဗျာ။မနေ့မောင်ငါဘိုးကဘလောက်ပြီးတော့ဆန်နုစီဘူးနှစ်ဘူးကဘယ်လောက်ပြီးတော့လက်ဖက်နဲ့အကြော်စုံကဘယ်လောက်ပေါင်းလိုက်တော့650ကျတယ်သူ့ရဲ့တနေ့လုံစာဟာခလေးမလေးဆိုတော့400ပဲရတယ်အဲ့တော့လူအပ်ငွေ250ပြတ်ဆိုပြီးတော့အောက်ကနေပြီးတော့ထွက်လာတယ်ပြီးတော့မှဘာဝကြီးရှင်သမီးမှတနေ့ကို250အကျွေးတွေတင်နေပါတယ်နေ့စဉ်နေ့စဉ်250စီတင်နေတယ်အဲ့ဒီဒုက္ခကိုဘလို့လောက်ရမလဲရှင်းဒါပဲဗျကလေးမလေးရေးလိုက်တာအဲ့ဒီတော့ဒီကလေးမလေးပြင်ပြလိုက်တဲ့ဈေးစရင်ဟာတစ်နှစ်တစ်နှစ်တိုင်းပြည်မှာအောင်မြင်လာပါပြီဆိုတော့စီမံကိန်းတွေအောင်မြင်မှုတွေဘတ်ဂျက်စရင်တွေဘလောက်ပဲကြီးကြီးကျယ်ကျယ်ပဲပြောပြောဘယ်လိုပဲလိမ့်လိမ့်ဘယ်လိုပဲလှဲ့လှဲ့ပေါ့ဗျာတကယ်တကယ်လက်တွေကြည်သူလူလူခံစားနေရတဲ့ဘဝဟာဒါနောက်ဆုံးအဖြေပဲဗျအဲ့တော့ဗန္ဒာရေးနှိမ့်မှာဖြစ်ရင်အဘလောက်မျိုးသားဝင်ငွေကဘလောက်ရလို့ဘလောက်အောင်မြင်များမီဆိုတာကအော်ဒီကလေးမလေးရေးပြတဲ့တနစ်တာဈေးစင်းရင်းနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်ဟာအမှန်တရားဆိုတာကိုကျွန်တော်တို့စဉ်းစားတတ်တဲ့ပြည်သူတိုင်းနော်ဒါကိုအမှန်တရားကိုမြင်လို့ရပါတယ်လို့ကျွန်တော်အဲ့ဒါကိုပြောချင်တယ
်ဒါကတော့ကိုမင်းကိုနိုင်ရှင်းပြသွားတာပါခင်ဗျာ